ရာတီတဆွေဝတန်တဲ့တပြေဝဆိုစကားရှိပြီးတချို့လည်းရွှေရမယ်ဆိုတဲ့မျှော်လင့်ချက်နဲ့အကြိတ်ထိုးကြပါတယ်။ဖို့ထိုးတဲ့ဆိုရာမြမရှေးအောင်နီးဖြစ်ပေမဲ့သိပ္ပံသဘောတရားတွေကိုစူးစမ်းနိုင်တဲ့အပြင်ဓာတုနဲ့ယူပဗေဒနီးအရပရာကိုရွှေဖြစ်အောင်ဘယ်ပုံဘယ်နီးနဲ့လုပ်နိုင်တယ်ဆိုတဲ့ theory ကိုရှေးမြမတွေဖော်ထုတ်နိုင်တာကအဩစရာဖြစ်ရပါတယ်။လောကရပညာအလိုရပရာမှာပါတဲ့ Adam လို့ခေါ်တဲ့မတန်သိင်ရတဲ့ threat တခုကိုဖယ်ထုတ်လိုက်ရင်ရှေ့ဖြစ်သွားနိုင်တယ်ဆိုတဲ့မျှော်လင့်ချက်နဲ့ဖို့ထိုးကြတာလို့ရှေးမီနောက်မီပုဂ္ဂိုလ်တွေကပြောပါတယ်။ရွှေရအောင်ဖို့ထိုးတဲ့အခါဗရားကိုတတ်ရပြီးတတ်တဲ့အခါအခိုးပြန်မထွက်ရအောင်ဗရားဖမ်းရတယ်လို့လည်းဆိုပါတယ်။လက်တွေ့သမားတွေသိပ္ပံပညာကိုတိခေါက်မိသူတွေဖို့ထိုးသူတွေနဲ့နိစ္စသူတွေကတော့ဖို့ထိုးသူတွေဗရားအစိတ်တက်နိုင်တဲ့အပြင်ရွှေထွက်တာထက်မွေးကြတာများတယ်လို့လည်းပြောကြပါတယ်။မိသွေးသုံးပြီးဖို့ထိုးကြတာမို့အဆုတ်နဲ့အသက်ရှူလမ်းကြောင်းဆန်ရယောဂတွေလည်းခံစားရပေမဲ့ရွှေထွက်ရင်ချမ်းသာမယ်မျှော်လင့်ချက်နဲ့ဖို့ထိုးတာဖြစ်ပြီးဗရားကိုသေအောင်တတ်နိုင်ရင်ရွှေထွက်တာမို့ဗရားတွေတဆေဝပြောစမှရှိတာပါ။အဲ့ဒီလိုဖို့ထိုးတဲ့နေရာမှာရွှေထွက်ဖို့ဗရားသုံးတယ်လို့ရွှေရှာသူတွေကလည်းရွှေကိုဗရားနဲ့ဖမ်းကြပါတယ်။ဒါကြောင့်လေရွှေတူးဖို့နေတဲ့နေရာတွေကမြစ်တွေချောင်းတွေဗရာအစစ်တင်ရပြီးရေတွေဟာအများပြည်သူတောက်သုံးဖို့မသိမဲညဉ့်ညမ်းရပါတယ်။ဗရာဟာကဘာပေါ်မှာအစိတ်အတောက်အများဆုံးပစ္စည်းတစ်မျိုးဖြစ်ပြီးပြည်သူ့ကျန်းမာရေးအတွက်အနေနဲ့အများဆုံးပေးတဲ့ထိပ်ဆုံး10နေရာမှာရှိတဲ့အရာတစ်ခုဖြစ်တယ်လို့ WHO ကဘာကျန်းမာရေးအဖွဲ့ကပြောထားပါတယ်။အနီရောင်တန်းတဲ့ဗရာကိုကြောက်ခစ်ကလေးကအသုံးပြုနေပြီလို့လည်းမှတ်တမ်းရှိပါတယ်။တူရကီနိုင်ငံကဂူနန်ယာရီမှာခုမျိုးပြောက်သွားပြီဖြစ်တဲ့နွားရင်ကြီးတွေကိုအမဲလိုက်နေတဲ့ပုံတွေကိုဗရားတုတ်ထားတာဟာလွန်ခဲ့တဲ့နှစ်1000လောက်ကကမ္ဘာအစောဆုံးပကြီးဆရာတွေလက်ရာဖြစ်တယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာတော့ရှမ်းပြည်နယ်ရွာငံမြို့နယ်ညောင်ချက်ရွာမှာရှိတဲ့ဗရလင်းဂူကနန်ယံပကြီးတွေဟာမြန်မာအစောဆုံးကြောက်ခစ်ပကြီးလို့ရှေးအောင်သူတေသနာကပြောပါတယ်။တရုတ်လူမျိုးတွေကတော့ယွန်းတယ်တွေကိုဗရားနဲ့အယောင်ချဲပြီးယောမလူမျိုးတွေဟာဗရားကိုမိကအဖြစ်သုံးမှုတယ်လို့ဆိုပါတယ်မိကဆိုလို့လှခြင်းရဲ့ဆက်ဆက်ရိုးမြမအမျိုးသမီးတချို့ဈေးသက်သက်သားသားနဲ့ဝယ်သုံးနေတဲ့အသားရည်ပြောင်းဝင်းစေအသားဖြူသွားစေတဲ့အလကုံပစ္စည်းတွေနဲ့ပတ်သက်လို့အမျိုးသားချမ်းမရေးတခွဲဌာနမှာအမှုဇီဝဗေဒအတမင်ခံလုပ်ခဲ့တဲ့ဒေါက်တာခင်မြလွင်က
ကော့စမက်တစ်စီဝင်လာတာလေပြောင်းအောင်လုပ်တဲ့နေရာလေးမှာသုံးနေဆိုဦးအရန်လိမ့်တော့တာလေမလေးရှားလိုပါရတဲ့ဆင်လာတာပေါ့နော်။နောက်တကယ်ဟာကြီးကြီးချရလို့ဇီးရကြီးလုံးမတုံးနိုင်ပါဘူး။အဲဗမာပြည်မှာအင်းယူရီယာဟာပြက်ကအများကြီးဝင်နေ။အဲဘရင်းလေးတွေကလည်းတိတ်တော်လေးမတွေ့ဘူးပေါ့နော်။အဲဟာကလေးတွေကအသေးအမေးပဲဇီးရအဲ့လောက်လေးမမချင်းဘူးပေါ့။ Western Standard ကကိုယ်လေးကြီးနေလာတာမျိုးမဟုတ်တော့ဘူး။မျက်နှာပြောင်ပြောင်လေးတွေနဲ့သဘောကြီးကြတာပေါ့နော်။မျက်နှာကြီးဖြူလာတာ။
မြန်မာနိုင်ငံကိုဝင်လာတဲ့ဒီလိုဈေးချိုတဲ့မိကပ်တွေသုံးပြီးလို့ဒုက္ခကြုံရတဲ့သတင်းတွေကိုလူမှုကွန်ရက်တွေမှာဖော်ပြတာလည်းတွေ့ရတတ်ပါတယ်။သုံးမှုမသိတဲ့ဗရားတွေပါဝင်လို့အလကုံပစ္စည်းတချို့ကိုကျန်းမာရေးဦးစီးဌာနကပိတ်ပင်လိုက်တာလည်းရှိပါတယ်။ဗရားပါတဲ့မာကျူရီမီးကြောင်းမီးလုံးတွေဟာလည်းကျန်းမာရေးအတွက်အန္တရာယ်ရှိတာမို့ကမ္ဘာနိုင်ငံအတော်များများနဲ့မြို့ကြီးတွေမှာ LED ဆိုတဲ့မီးတွေသုံးနေပေမဲ့တချို့နေရာတွေမှာတော့
တက္ကမီတက်ကိုရောက်တဲ့အခါကျတော့အဲ့ဒီမီးလေးတွေထွန်းထားတာတော်တော်လင်းနေတယ်တရုတ်ကယူရီယာလောင်ကြီးဝင်လာအိမ်မှာလေအရင်ကရှိတယ်တော်တော်လင်းနေဆိုတော့ဆိုင်တိုင်းလူတွေတော်တော်လေးထွန်းထားတယ်နားလေတဲ့အင်ဂျင်နီယာကပြောတာအဲ့ဒါမာကျူရီလေးတဲ့မာကျူရီကတော့အဲ့ဒီအန်ဒီပြောတချီဒီမာကျူရီဓာတ်တွေထွက်ပြီးတယ်တဲ့အဲ့ဒါပေါ်ဂျင်းနစ်ဖြစ်တယ်တဲ့အဲ့ဒါနေရာလူတွေကတော့တိတ်မတိသေးဘူးပေါ့မီးချောင်းလူအဲ့ဒီလိုမီးလေးတွေကိုထွန်းစေပြီးတဲ့ခုမြို့ပေါ်ဒီမှာတော့များသောအားဖြင့် LED လင်းပြီးဒီရလေးတွေကပူပြီးတော့ကောင်းနေတဲ့ poisonous မဖြစ်အဲ့ဒါကိုသိရတယ်နေရာလူတွေတော့ဒီစိတ်တော့မကောင်းချင်ပြီးလေလေအဲ့ဒ
ါ Florence ဆိုခေါ်တဲ့ Mercury မီးကြောင်းမီးလုံးတွေမှာဗရားတွေပါတဲ့အတွက်မီးကြောင်းတွေမီးလုံးတွေကျွန်းသွားရင်စနစ်တကျစွန့်ပစ်ဖို့လိုတယ်လို့သတိပေးထားတာလည်းရှိပါတယ်အနာကြီးယောဂကုသဇေးနဲ့တခြားဆေးဝါးတွေမှာဗရားပါပေမဲ့ခုတော့အသုံးနည်းသွားပြီးတချို့လူတွေဟာဗရားနဲ့သွားဖာထားတာတွေရှိသေးတယ်လို့လည်းပြောပါရယ် တော်ဖာထားသူသိဆုံးလို့မိသူကြိုတဲ့အခါမိကိုရီတဲ့ဗရားတွေပါသွားပြီးလေတဲ့ရောက်သွားပါတယ်။ဒါကြောင့်တော်ဖာထားတာနဲ့မကျူရီမိချောင်းမိလုံးတွေကွဲသွားရာကတစ်နှစ်တစ်နှစ်ကမ္ဘာပတ်ဝန်းကျင်နဲ့ဗရားတန်ချိန်2000ရောက်ရှိတယ်လို့ဆိုပါတယ်။ဗရားအစိတ်သိရင်အာယုံကျော်စနစ်ထိခိုက်ပြီးသွက်ချပါရလိုက်တဲ့အပြင်ကလေးတွေညံရင်မပြည့်မမီဖြစ်တတ်တယ်လို့လေ့လာသူတွေကပြောထားပါတယ်။ကမ္ဘာမှာငါးအကြီးကျယ်စားတဲ့ဂျပန်လူမျိုးတွေဗရားအစိတ်သင့်တဲ့အတွက်ငါးတွေစားမိလို့စင်ကဲပြဿနာပေါ်ပေါက်ခဲ့ပူပါတယ်။ဆက်ယုံကဓာတုစွန့်ပစ္စည်းတွေမီနာမီတာပင်လယ်အော်ရဲရောက်သွားလို့ဒီလိုဖြစ်ရတာကိုမီနာမီတာယောဂါလို့ခေါ်တင်ပါတယ်။သဘာဝထိန်းသိမ်းရေးပညာရှင်ဦးညိုမောင်ကမီနာမီတာပင်လယ်အော်ကငါးတွေကနေအစဉ်စဉ်ဗရားအစိတ်သင့်မှုကိုပြောပြတာပါ
။ဆက်ယုံကနေပြီးတော့အညစ်အကြေးတွေကိုပင်လယ်ထဲချတဲ့အခါမှာအဲ့ဒီမှာပါလာတဲ့ပြဒါကဘက်တီးရီးယားတွေကမိသားမာဂျူရီဆိုတာပြောင်းလိုက်ပါတယ်။အင်အော်ဂဲနစ်မာဂျူရီကနေအော်ဂဲနစ်မာဂျူရီဖြစ်သွားတယ်။အဲ့ဒီဟာကိုငါးတွေကစားပြီးတော့ငါးကိုတခါလူဟာစား၊ငှက်ကစား၊ကြောင်ဟာစားနေပထမဆုံးစားတူရတော့ငှက်ဒီပြန်တဲ့အခါမှာအစာအုပ်တွေဝင်တိုက်ပြီးပြုတ်ကြတာ။နောက်ကျတော့ကြောင်တွေကဆက်ဝိုင်းပတ်ပြေးပြီးတော့ပေါ့နော်။လဲကြတည်ဆုံးသွားတယ်။ဘာဖြစ်လို့လဲဆိုအဖြေရှာတဲ့အခါမှာအဲ့ဒီပြဓာအစိတ်တင်တာတွားတွေ့တာ။နောက်ကျတော့လူတွေမှလည်းကိုယ်လက်ရင်ကချိုရွင်းတဲ့ဒီဖောင်းဖြစ်နေတဲ့ကလေးတွေမွေးလာ
။ကြောင်မီးသွေးမှာဗရားပါတဲ့အတွက်ကြောင်မီးသွေးဆက်ယုံတွေကလည်းဗရားတွေထွက်လွင့်ပြီးတောတောင်မြစ်ချောင်းတွေမှာရွှေရှားတဲ့အခါဗရားသုံးတဲ့အတွက်ပဝင်းကြီးညဉ့်ညမ်းယုံမကဗရားစိတ်ပါသိရပါတယ်။ကမ္ဘာတဝှမ်းမှာအသေးစားရွှေရင်းလုပ်ငန်းတွေလုံးနဲ့တူးပြီးရွှေရှားတာတွေညချောင်းတွေကိုပိတ်ပြီးမျောတိုက်တာတွေနဲ့ပြုံးစေပြီးရွှေရှားတဲ့လုပ်ငန်းတွေ10သန်းကနေ15သန်းထိရှိတယ်လို့ဆိုပါတယ်ဖို့ထိုးတဲ့နီးကဖို့ထိုးသူမွေးရင်မွေးကျမကြီးထိခိုက်ရင်ထိခိုက်တာပဲရှိပြီးရွှေတူးဖို့ရေးလုပ်ငန်းတွေကကမ္ဘာပတ်ဝန်းကျင်ကိုဗရားစိတ်တင်စေပါတယ်ရှင်